မကွေးမြို့ဘော်ကကာရာအိုကေတချင်းစုကန်တစ်ခုမှာမနေ့ည6:00ကြာအောင်မီးလောင်ကျွမ်းလာကြောင်းလူပေါင်း12ဦးတိဆုံးသွားခဲ့ပါတယ်။ဘာကြောင့်အခုလောက်တိဆုံးသူရေအတွက်များသောသဖြင့်ဆိုတာကိုမကွေးတိုင်းဒေသမိသက်ဦးစီးဌာနမှညွှန်ကြားရေးမှုဦးအောင်ဝင်းစင်ကပြည်ဝေကိုအခုလိုပြောပါတယ်။
ကတူကအတွင်းထဲမှာသူကသူ့တချင်းနဲ့သူတို့အဆူညာနေမယ်အပြင်ဘက်ကအတွင်းဘက်ကအတန်းလည်းအပြင်မထွက်အောင်လုပ်ကြရတော့အပြင်ကအတန်းလည်းအတွင်းကိုမရောက်ဘူးခင်ဗျအပြင်ကမှာမီးလောင်နေတာကိုအတွင်းထဲကလူကလည်းမသိနိုင်ပါဘူးခင်ဗျသူတို့သိတဲ့အချိန်မှာလည်းကတူကရဲ့အတန်းကိုထိန်းချုပ်တဲ့စနစ်ပေါ့နော်အရေမြုပ်တွေပါရေကအစမီးလောင်လို့ရှိရင်ထွက်တဲ့အငွေကလည်းအစိတ်ငွေပုံစံမျိုးပေါ့လူမှုမိုက်ပြ
ထွက်နိုင်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာပဲမိဖို့မွေးတဲ့ဒဏ်ရာပေါ့ suffocation ဖြစ်ပြီးတော့တည်ဆုံးသွားပါခင်ဗျ။
တည်ဆုံးသူ16ဦးမှာ15ဦးကအခင်းဖြစ်တဲ့နေရာမှာတည်ဆုံးတာဖြစ်ပြီးတူဦးကတော့ဆေးရုံမှာတည်ဆုံးတာပါ။ဒီဆုံးသူ15ဦးထဲမှာအမျိုးသမီးက5ဦးအမျိုးသားက17ဦးဖြစ်ပြီးအမျိုးသမီးတွေအားလုံးဟာတချင်းစုခံကဖြစ်တယ်လို့မိသက်ဦးစီးမှုကပြောပါတယ်။ပြီးတော့ချင်းကတချင်းစုခံပေါ်တက်မှာအခုလိုဒီဆုံးသွားသူတွေအပြင်အန်ဒီယမ်မဖြစ်ဘဲလွတ်သွားတဲ့ဆိုင်ကစပွဲဆိုးတယောက်ပဲရှိတယ်လို့ဆိုပါတယ်ခင်ဗျ။